မြန်မာနိုင်ငံဟာလာမယ့်နှစ်ကာလအတော်များများအထိတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကနေလွတ်မြောက်နိုင်ဖို့မလွယ်သေးဘူးလို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ကြီးမားလှတဲ့ရင်းနှီးမြှုပ်နှံမှုနဲ့အကူအညီတွေပါဝင်လက်နက်ကိုင်ပဋိပက္ခအရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတာနိုင်ငံတကာမျက်နှာစာမှာအခိုင်အမာအကာအကွယ်ပေးနေတဲ့အချက်တွေကိုထောက်ပြပြီးအဲ့လိုပြောဆိုကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်တရုတ်သမ္မတရှီဂျင်ပင်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအလို့သဘောပါတဲ့နှစ်နိုင်ငံအပြန်အလှန်နားလည်မှုစာကြုံလွှာပေါင်း30ကျော်လက်မှတ်ရေးထိုးခဲ့ကြတာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းမှာအရင်စစ်အစိုးရလက်ထက်ကနေရင်းနှီးမြှုပ်နှံမှုအများဆုံးတောက်လျှောက်လွတ်လာတာကြောင့်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကလွတ်မြောက်ဖို့မလွယ်သေးဘူးလို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေဖြစ်ပါတယ
်စစ်အစိုးရတက်ပြီးတဲ့နောက်ဆယ်နှစ်ခဏနှစ်လောက်ကြာတဲ့အခါမှာဟုတ်ချုပ်နေတဲ့စစ်အစိုးရကိုနိုင်ငံတရုတ်ရဲ့လွှမ်းမိုးမှုကြီးစိုးမှုလွန်ပြီးဆိုတော့သူတို့သိလာခဲ့တယ်ဘုဆုံးလည်းပဲအဲ့ဒီကာလတွေမှာချုပ်ချုံရတဲ့နိုင်ငံသားယုတ်ကြီးသဘောတူညီမှုတွေဟာတရားဝင်ဖြစ်တော့ဦးသိန်းစိန်တက်တဲ့ MLA တက်တဲ့ဒါတွေကဆက်ရှိတယ်အဲ့တော့ဒီနော်မမှုတွေကိုကြုံရောအတမှတ်ခဲ့တယ်။နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာနိုင်ငံကတည်အားလည်းတည်ပြီးတော့မှလည်းမငြိမညွတ်နိုင်ငံရေးလည်းတည်ငြိမ်မှုမရှိတဲ့အခြေအနေမှာအဲ့လိုကြီးမားတဲ့နော်မမှုကိုပြည်သူလူထုတွေကဘယ်လိုနည်းနဲ့ဖြစ်ချင်ပါစေ။တရုတ်နိုင်ငံရဲ့နော်မမှုဆွတ်ထွက်မှုဒီဆုံးမှုအောက်ကနေမြန်မာနိုင်ငံကရုံထွက်ဖို့ကြလားလားမမြင်သေးဘူးလို့ပဲမြန်မာကလည်း
တရုတ်အစိုးရကအစာပြုတ်တဲ့ရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမှာမြန်မာနိုင်ငံကိုတစိ့တစ်ပိုင်းထယ်သွင်းထားတာကိုကြည့်ရင်အင်အားချိနဲ့နေတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံရဲ့အစိပ်အပိုင်းအဖြစ်သိမ်းသွင်းရရောက်တယ်လို့လန်ဒန်မြို့နေသမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ
်။များသားဖြင့်တော့နိုင်ငံရဲ့အရင်းအမီပေါ့တရုတ်ကအများဆုံးပေါ့လူလည်းနဲ့ပြောရရင်တော့ဗမာပြည်ကဒီစစ်အာဏာရှင်စနစ်မှာနှစ်ပေါင်း50ကျော်နေလာတဲ့လူမမာကြီးကအခုမှပြန်ပြီးနလန္ဒပဲရှိသေးတယ်ဒီနလန္ဒလူမမာကြီးနဲ့အင်တာအားကောင်းတဲ့တရုတ်နဲ့သွားပြီးတော့လက်တွဲပြီးလုပ်တဲ့အခါကျရင်တရုတ်ကစီးပွားရေးရောအတတ်ပညာရောဒီမြန်မာရဲ့အစာပေါင်းများစွာကြီးမားတော့သူကပဲသွားမိုးသွားမှာပဲနောက်တစ်ခုကတော့အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ရဲ့နေချက်ဝါဒတရုတ်ရဲ့ imperialism မှာပဲတရုတ်ကိုပြီးကိုလာရတဲ့အများကြီးပေါ့ဗျာအခုတရုတ်နဲ့ကုန်သွယ်ရေးကိုတရုတ်ကအားကိုးလာတဲ့အတွက်ကျန်တဲ့လူတွေကိုမလုံနိုင်ဘူးတရုတ်နဲ့အိန္ဒိယကြားမှာရှိပြီနဲ့အိန္ဒိယရဲ့အင်တာအားနေတယ်တရုတ်ကအင်တာအားကောင်းတယ်အဲ့တော့ကြားလေကြားလေဒီအားကောင်းတဲ့ဘက်ကိုမိခိုးတဲ့ဘက်ကိုရောက်သွားတာပဲ
အခုလိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကရုံးထွက်ဖို့ဆိုရင်အခြားအင်အားကြီးနိုင်ငံတွေနိုင်ငံတကာမဟာမိတ်အုပ်စုတွေနဲ့လက်တွဲလှုပ်သွားနိုင်ဖို့လိုမယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်အ
ဲ့တော့ဒီမှာလည်းချီနီမဟာအမေရိကန်ပြောင်းစုအကူလို့ရမလားဆိုတဲ့အချက်ကတစ်ချက်ကျွန်တော်တို့ရေဆုံးတရားပဲရတယ်။နောက်တစ်ခါအိန္ဒိယင်းအိန္ဒိယနိုင်ငံနောက်တစ်ခါအာဆီယံပေါ့နော်။ဒီအုပ်စုတွေကိုစဉ်းစားပြီးတော့မြန်မာနိုင်ငံကဒီနိုင်ငံတကာအရေးခင်းတွေပြည်တွင်းကိစ္စတွေမှာမဟာမိတ်ပြုကိုကြိုးစားပေးပါတယ်။ကြိုးစားလဲကြိုးစားနေတယ်။သို့တော်လည်းပဲအိန္ဒိယပဲဖြစ်ဖြစ်အာဆီယံပဲဖြစ်ဖြစ်ဟာအထောက်အကူရတဲ့မဟာမိတ်ထက်မပိုပဲနဲ့ဒီနိုင်ငံရဲ့လုံမှုကိုချေပြတ်ဖို့မှာအာရောသေးတယ်သို့တော်လည်းပဲဖြစ်နိုင်စွမ်းရှိတဲ့ပါမေတ္တမှုတွေကိုထိတိရရအသုံးပြုရင်တော့ပို့ပြီးတော့ဉာဏ်နဲ့ဉာဏ်နဲ့ဖြစ်လေဖြစ်နိုင်တယ်လို့ဆိုရတ
ယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာရိုးရွင်းနေကြလာနေတဲ့လူသားအရင်းမြစ်ကဏ္ဍကိုမတီးဆောက်နိုင်သေးနိုင်ငံကြီးတွေရဲ့လွှမ်းမိုးမှုအရေးကလွတ်ဖို့မလွယ်ဘူးလို့ဒေါက်တာအောင်ခင်ကပြောပါတယ
်အဲ့တော့ဗမာကလူမမာကြီးပြအဲ့လူမမာကြီးကကိုယ့်အနေကိုမရနိုင်ဘူးဗီယက်နမ်တို့ဘာလို့ကလူမမာမဟုတ်ဘူးသူကကိုယ့်အနေကိုတရုတ်နဲ့ကတ်နေပြီနဲ့ကိုယ့်ကိုရက်နိုင်တယ်အဲဒီလူမမာနိုင်ငံတွေကတရုတ်လက်အောက်ဩဇာခံဖြစ်သွားတာပေါ့ဗျာအဲဒါမြန်မာနိုင်ငံသားတွေမှာလူသားရင်းမြစ်အားကောင်းဖို့လိုတယ် human capital ပေါ့ဗျာဆိုတော့ကျန်းမာရေးပညာရေးနဲ့ကျွမ်းကျင်မှုအားကောင်းတဲ့နိုင်ငံအားရှိတာပဲအဲတော့ပြည်သူတွေဆိုပြီးတော့ကျန်းမာရေးမှာလည်းပတ်စပ်မတုံးဘူးပညာရေးမှာလည်းမတုံးသုံးတဲ့ပညာရေးရတဲ့အတုံးမကျဘူးဆိုတော့နောက်ဆုံးပိုင်းမှာကြွန့်ကျင်မှုလည်းမရှိဘူးအလုပ်သမားတွေကြီးရိုက်တော့လည်းအဆင့်တန်းမရှိဘူးဆိုတော့ဘယ်လိုလုပ်ပြီးတော့သူများနဲ့ပြန်နိုင်မှာလဲ
သမရရှိရဲ့ခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်တဲ့ကြီးညာချက်ထဲမှာတော့တရုတ်အစိုးရရဲ့ရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းရဲ့အဓိကမန်တိုင်၃ခုဖြစ်တဲ့ကြောက်ဖြူစီးပွားရေးစီမံကိန်းတ တရုတ်မြန်မာနယ်စပ်စီးပွားရေးဇုန်နဲ့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးစီမံကိန်းတို့ကိုအကောင့်အထည်ဖော်ရေးသဘောတူခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတရုတ်နိုင်ငံလာရောက်လည်ပတ်ဖို့သမ္မတရှီကျင်းပင်ကဖိတ်ကြားခဲ့ပြီးနှစ်ဖက်အဆင်ပြေတဲ့အချိန်မှာတွားရောက်လည်ပတ်မယ်လို့နိုင်ငံသားကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။